Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ1ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းကရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ရုရှားယူကရိန်းဒုတိယအကြော်ဆွေးနွေးဖို့သဘောတူလိုက်တဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုမတ်လကုန်ပိုင်းမှာကျင်းပဖို့ရှိတဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးခဲ့တဲ့အခြေအနေကိုတင်ပြမှာပါ။အဲဒီနောက်မှာတော့
ဒီကြမ်းမစစ်ကောင်စီကရရင်လေးစီးနဲ့ပေါ့နော်ညီမကြီးမျိုးနဲ့ဝဆိုင်ကောင်တချို့ကိုပြစ်ခတ်တာတွေလုပ်ပါခဲ့အခုလက်ရှိနေထားကကျွန်တော်တို့ဝဆိုင်ကောင်ရဲ့နောက်ဘက်ကတပြေးအေးကျေးရွာကိုကြမ်းမစစ်ကောင်စီနဲ့ကျွန်တော်တို့ခရိုင်ပူးပေါင်းပြီးတော့ဖွဲ့ပြီးတိုက်ပွဲအကြီးမားဆုံးပေါ့နော်ပြစ်နေတာရှိပါတယ
်ဒါကတော့ကဏီနဲ့ရင်းမပင်ဒေတာဘက်မှာစစ်ကောင်စီကရဟရင်3တိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်မကပြောပြမှာပါရှင
်ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တို့ရဲ့ဘယ်လာရုစ်နယ်စပ်မှာတနင်္လာနေ့ကကနဦးဆွေးနွေးပွဲအတွင်းအပြစ်ခတ်တွေချက်ချင်းရပ်ပြီးရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်ယူကရိန်းဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဒုတိယကြိမ်ထပ်ပြီးပြုလုပ်မှာဖြစ်ကြောင်းနှစ်နိုင်ငံအစိုးရတွေကပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာ၅ရက်ရှိလာပြီဖြစ်ပေမဲ့ယူကရိန်းမြို့ကြီးတစ်မြို့ကိုမှရုရှားကမသိမ်းနိုင်သေးပါဘူး။ယူကရိန်းမြို့တော်ခီယက်ဖ်ကိုဝင်လာတဲ့ရုရှားတပ်တွေကလည်းမြို့နဲ့15မိုင်လောက်အကွာမှာပဲရှိနေသေးတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲအရာရှိတူကပြောပါတယ်။ရုရှားတပ်တွေမြို့တော်တွေကိုဝင်မလာအောင်ယူကရိန်းဘက်ကအခုခံထားနိုင်ကြောင်းနဲ့ရုရှားဘက်ကစိတ်ပျက်လာတာတွေ့ရကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်တစ်လျှောက်မှာချထားတဲ့ရုရှားတိုက်ခိုက်ရေးအင်အား85ရာခိုင်နှုန်းလောက်ကိုသုံးဖို့အတွက်ပိုင်ဖြတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လူမှုမီဒီယာတွေမှာတော့ရုရှားတင့်ကားတွေနဲ့စစ်ရင်တန်းတွေကိုမတွေ့ရပါဘူး။စစ်လေရင်တွေရဟတ်ရင်တွေကလည်းပြစ်ချတာခံရတယ်လို့စစ်သုံးရင်တွေမှာစီမရှိတဲ့အတွက်တပ်သားတွေလမ်းပေါ်မှာပဲတောင်းတနေတာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းမှာတည်ဆွတ်ရတဲ့အရတားကအနည်းဆုံး350နဲ့ဒဏ်ရာသူက1900လောက်ရှိနေတယ်လို့ယူကရိန်းအစိုးရကတင်းနှင်းနယ်နေမှာပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေမှုတွေရပ်ဆိုင်းပြီးယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့နဲ့ရန်လိုကျူးကျော်တဲ့ရုရှားကိုအထူးကြံအောင်လုပ်ဖို့အတွက်ဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်မှုမလုပ်ခင်မှာတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်193နိုင်ငံဟာယူကရိန်းအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။တနင်္လာနေ့ညီလာခံမှာကုလသမဂ္ဂဆိုင်ရာယူကရိန်းတာမကြီးဆာဂေးကတ်စလီယာကနိုင်ငံတကာငြိမ်းချမ်းရေးဟာယူကရိန်းအရေးငြိမ်းချမ်းမှုပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတာမကြီးကတော့သတင်းမီဒီယာတွေကသတင်းတုအများပြားကိုထုတ်လွှင့်နေကြောင်းနဲ့ရုရှားတပ်တွေဟာယူကရိန်းအရက်ဖက်နေရာတွေကိုပစ်ခတ်တာမရှိတယ်လို့ယူကရိန်းပြည်သူတွေအတွက်ချိန်ချောက်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်။ February 25ရက်တောက်ကြံနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့အစည်းအဝေးကနေရုရှားကဗီဒိုအာဏာသုံးပြီးပယ်ချခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းနဲ့အလားတူတဲ့မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အထွေထွေညီလာခံမှာတော့ဘယ်နိုင်ငံကမှဗီဒိုအာဏာသုံးပယ်ချခွင့်မရှိတယ်လို့ဒီမူကြမ်းအတွက်ထောက်ခံမဲအနည်းဆုံး3ပုံ2ပုံရပြီးအတည်ပြုနိုင်တယ်လို့အနောက်နိုင်ငံတန်တမန်တွေကမျှော်လင့်ထားကြတာပါဒီမူကြမ်းအတွက်အနည်းဆုံးနိုင်ငံပေါင်း80ရဲ့ထောက်ခံမဲရထားတယ်လို့တနင်္လာနေ့မှာတန်တမန်တွေကပြောပါတယ် EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်ဖို့အတွက်တရားဝင်ပန်ကြားချက်ကိုတနင်္လာနေ့မှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပြီး EU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်ချက်ချင်းလက်ခံဖို့လည်းပန်ကြားလိုက်ပါတယ
် Звертаємось до Європейського Союзу щодо невідкладного приєднання
до України. Україна і Європа та ми ка аппоан пі. Чечен лекан бо дре, чинару панча баре. ယူကရိန်းနေနဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုကာကွယ်ဖို့လိုအပ်နေတဲ့အတွက်ဒီထူးခြားတဲ့အခြေအနေအောက်မှာ EU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်နဲ့ချက်ချင်းလက်ခံဖို့ယူကရိန်းသမ္မတကပြောကြားခဲ့တာပါယူကရိန်းအနေနဲ့ဥရောပတိုက်တာတွေအားလုံးနဲ့အတူတကွရှိဖို့ရည်မှန်းချက်ထားတာဖြစ်ပြီးအားလုံးညီညွတ်ညီမျှရှိဖို့ဖြစ်ကြောင်းလည်းပြောပါတယ် EU မှာယူကရိန်းပါဝင်ခွင့်တင်ဝင်လျှောက်ထားချက်ကိုယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှာမာဟောနဲ့လက်တော်ဥက္ကဋ္ဌရက်စလန်စတက်ဖန်ချတ်တို့ရှေ့မှောက်မှာယူကရိန်းသမ္မတကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ယူကရိန်းကိုအဖွဲ့ဝင်ဖြစ်နဲ့လက်မခံဖို့ EU ဥရောပသမ္မတကိုတောင်းဆိုရင်ယူကရိန်းဝန်ကြီးမှာဆင်အားအကြီးကျယ်ချထားတဲ့ရုရှားကပြီးခဲ့တဲ့သတင်းပတ်ချက်တပရီနေမှာပဲယူကရိန်းနိုင်ငံတည်းကိုစတင်ဝင်ရောက်ကျူးကျော်ခဲ့တာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့9ရက်မြောက်နေ့မှာပဲအမေရိကန်ဗန်နိုင်းဝန်ကြီးဌာနကရုရှားဗဟိုဘဏ် RCB နဲ့ရောဒဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာ RDIF နဲ့ပါဆက်ဆံမှုဖြတ်တောက်မှာဖြစ်ကြောင်းသမ္မတအင်ယူကပြောကြားလိုက်ပါတယ်အခုလိုလှုပ်ဆောင်တာဟာပူတင်အစိုးရအတွက်အကြီးအကျယ်ရိုက်ခတ်မှုရှိလာစေမှာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိသူကပြောပါတယ်ရုရှားဘဏ်အနေနဲ့အမေရိကန်ဒေါ်လာဘီလီယံ630လောက်ကိုချုပ်ကန့်ထားမယ်လို့သမ္မတအင်ယူအရာရှိတွေကခန့်မှန်းထားတာပါရုရှားဘဏ် RCB ကတော့ရုရှားစီးပွားရေးနဲ့ငွေကြေးပြန်ပြီးခိုင်မာလာစေဖို့အတွက်ဒီငွေတွေကိုရုရှားဒါမှမဟုတ်သူတို့ထိန်းချုပ်ထားတဲ့နေရာတွေကိုပြောင်းယူဖို့အတွက်စူးစမ်းနေတာဖြစ်ကြောင်းအမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာနိုင်ငံအများပြားကအရေးယူဒဏ်ခတ်နေကြတာဖြစ်ပြီးတနင်္လာနေ့မှာပဲဗြိတိန်အစိုးရကဗြိတိန်ကုမ္ပဏီတွေကိုရုရှားဗဟိုဘဏ် RCB နဲ့NWF တို့ကလည်းငွေအစွဲပြောင်းလုပ်ခွင့်ပိတ်ပင်လိုက်တယ်လို့စင်ကာပူကလည်းဘဏ်ငွေအစွဲပြောင်းအပါအဝင်အရေးယူကန့်တတ်မှုအသစ်တွေချမှတ်ကြောင်းကြေညာခဲ့တာပ
ါ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါရခင်ဗျာ
အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုလာမယ့်မတ်လ28ရက်နဲ့29ရက်နေ့တွေမှာဝါရှင်တန်ဒီစီမှာပြုလုပ်မယ်လို့အမေရိကန်သမ္မတအင်ဖြူတော်ကထုတ်ပြန်ပါတယ်ဒီအစည်းအဝေးဟာအမေရိကန်အာဆီယံဆက်ဆံရေး45နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်ဖြစ်တယ်လို့ပဲအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံဒေသနဲ့ဆက်ဆံရေးကိုအလေးထားပြီးဒေသရင်းစိန်ခေါ်အကဲစမ်းချက်တွေကိုအပြည့်ထုတ်ဖို့အာဆီယံရဲ့အရေးပါမှုကိုအတိအမှတ်ပြုတာဖြစ်တယ်လို့လည်းအင်ဖြူတော်ပြောခွင့်ရဂျန်ဆာကီကထုတ်ပြန်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုပါဝင်ခွင့်ပြုမပြုကိစ္စကိုတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြမထားပါဘူးဒါပေမဲ့လည်းအာဆီယံဒေတာအစင်းမြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်မှုကိုကန့်သက်ပြီးနိုင်ငံရေးအရမဟုတ်သူကိုပဲဖိတ်ဖို့အာဆီယံက2021ခုနှစ်အောက်တိုဘာလဆုံးဖြတ်ချက်အပေါ်မှာအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအရင်ကပြောထားမူပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံဘက်ကအခုလိုဆုံးဖြတ်ထားတာပါ။ပြခဲ့တဲ့အာဆီယံအစည်းအဝေးအစည်းအဝေးတွေမှာလည်းမြန်မာနိုင်ငံကိုစားပြုမှုကိုကန့်သက်ထားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာမနစ်ကဆက်အနာသိမ်းမှုကိုကန့်ကွက်ထားသလိုဒီမိုကရေစီပြန်ဖော်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။မုံရွာအချင်းထောင်ကအထူးတရားရုံးမှာ NLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပေါ်အာဂတိလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့အမှုခုနှစ်မှုဆွဲဆိုထားတာကိုမနေ့ကတမှုကို3နှစ်နဲ့စုစုပေါင်းထောင်ဒဏ်21နှစ်ချမှတ်လိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့သူတဦးက VOE ကိုပြောပါတယ်ဒေါက်တာမြင့်နိုင်ဘက်ကအထက်တရားရုံးတွေကိုအစဉ်စဉ်အယူခံတက်မတက်ကိုတော့မသိရသေးပါဘူးတတုဒုဖို့လိုင်စင်ရသူတွေကြွေးကြံပေးဖို့ပြက်ကွက်မှုကိုပြန်မတောင်းခဲ့တာအမျိုးသမီးဂေဟတစ်ခုအတွက်ခွင့်ပြုမိန့်ချမှတ်ပေးရမှာလုပ်ငန်းရှင်တဦးကအဲ့ဒီဂေဟအတွက်ကားလူတန်းခဲ့တာတင်တာခေါ်ယူမှုမှာတင်တာစီးပေါက်ကြားစေခဲ့လို့နစ်နာစေတာစရာတွေပါတဲ့အမှုခုနှစ်မှုနဲ့ဒေါက်တာမြင့်နိုင်ကိုမနေ့ကအမိန့်ချမှတ်ခဲ့တာပါတင်မှုစီရင်ခံရပေမဲ့တရားရုံးမှာဒီအမှုတွေကိုကျူးလွန်ကြောင်းတစ်ဖက်ဆွဆွဲသူတွေဘက်ကတင်ပြနိုင်တာမရှိဘူးလို့အမည်မဖော်လိုတဲ့တရားရုံးကြီးဆက်သူတအုပ်ကလည်း VOA ကိုပြောပါတယ်လက်ရှိမှာတော့ကျန်းမာရေးချိုးတက်နေတဲ့ဒေါက်တာမြင့်နိုင်ကိုရွေးကောက်ပွဲမှာမဲမသမာမှုဖြစ်အောင်မလျော်ဩဇာသုံးလုပ်တယ်ဆိုရဲရာဇသက်ကြီးပုံမှန်151စာလုံးနဲ့လဲထက်မှန်တရားဆွဲထားပါရဲ့ရှင်က ကရင်ပြည်နယ်မြဝတီခရိုင်လေးကေကော့စပေးဆောင်တွေနေထိုင်ရာနေရာတွေမှာလူအစုအဝေးနဲ့ဖျားနာမှုတွေရှိလာပြီးအိုမီကရွန်ကိုဗစ်ကပ်ရောဂါကူးစက်တာတွေကိုလည်းကျန်းမာရေးဝန်ထမ်းတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ဖေဖော်ဝါရီလ18ရက်နေ့ကနေ25ရက်နေ့အထိလေးကေကော့စပေးဆောင်စခန်းမှာကိုဗစ်လက္ခဏာရှိတဲ့သူတွေကိုကျန်းမာရေးဝန်ထမ်းတွေကနှကောင်းတိုးပတ်စစ်စစ်ချက်လှုပ်ဆောင်ခဲ့ရမှာစစ်ပေးရှောင်684ဦးမှာပိုးတွေ့လူနာ35ဦးရှိပါတယ်စစ်ပေးရှောင်ဒုက္ခသည်တွေအနေနဲ့ရာသီဥတုဒဏ်ကြောင့်လည်းဖျားနာမှုတွေရှိပြီးကိုဗစ်ကပ်ရောဂါကူးစက်မှုတွေလည်းရှိကြောင်း KHRG ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက VOA ကိုပြောပါတယ
်ဖျားနာမှုတွေအများကြီးရှိတယ်ပေါ့ဒီလိုရှိရင်လည်းဒီ Omicron ကူးစက်ခံရတဲ့IDP တွေလည်းရှိတယ်ပြီးခဲ့တဲ့အတောင်ကလည်းတရက်တည်းကိုလူနာကဒီ90 80ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာလည်းအသက်ကြီးရွယ်ဦးလည်းပါတယ်လို့ကုဆောင်မှုကြီးနေလည်းပါတယ်ပေါ့နော
်လက်တလုံးမှာတော့ကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့စစ်ပေးရှောင်တွေကိုတီးခြားခွဲထားနိုင်ဖို့အတွက်ကျန်းမာရေးဝန်ထမ်းတွေကနေရာထိုင်ရင်းတွေကိုပြင်ဆင်ဆောင်ရွက်နေစေဖြစ်ပါတယ်RT နဲ့ Sputnik တို့လိုရုရှားနိုင်ငံပိုင်မီဒီယာတွေအပါအဝင်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်လို့ Twitter အသုံးပြုသူတွေကိုကန့်တတ်သွားမှာဖြစ်တယ်လို့ပိုခက်ခဲအောင်လှုံ့ဆော်မှုရှိကြောင်း Twitter ကုမ္ပဏီကတင်းလာနေကကြေညာလိုက်ပါတယ်။ယူကရိန်းပဋိပက္ခကြောင့်ယုံကြည်ရလောက်တဲ့အချက်အလက်တွေကိုလူအများကရှာဖွေကြည့်ရှုနေချိန်မှာ Twitter ကနေနိုင်ငံပိုင်မီဒီယာတွေကိုကြည့်အောင် link တွေချိတ်ဆက်ပေးနေတာတွေကိုကန့်တတ်နေပြီးအကြောင်းအရာတွေကိုမမြင်ရအောင် short ချပေးနေတယ်လို့အဲ့ဒီထုတ်ပြန်ချက်မှာ Twitter ကဖော်ပြထားပါတယ်။ Russia နိုင်ငံပိုင်မီဒီယာတွေကိုကြည့်လို့ရအောင်ချိတ်ပေးနေတဲ့ Twitter ပေါ်က link တွေဟာတစ်နှစ်ကို 4,500 ကျော်အထိရှိနေတယ်လို့ Twitter ကဆိုပါတယ်။ဒီတော့တွင်မှာပဲရုရှားအစိုးရပိုင်မီဒီယာစောင့်ကြည့်ထိန်းသိမ်းရေးအဖွဲ့ကနေရုရှားတပ်ဖွဲ့ဝင်တွေတိုက်စုံးမှုတွေအပါအဝင်ယူကရိန်းစစ်ပွဲအပေါ်အပြတ်သဘောဆောင်တဲ့သတင်းမျိုးမရေးသားကြဘူးအခြားပုဂ္ဂလိကပိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုတတိပေးထားပါတယ်။တစ်ချိန်တည်းမှာပဲရုရှားမီဒီယာအများအပြားကိုဟက်ကာတိုက်ခိုက်မှုကွန်ပျူတာနည်းပညာနဲ့ဖောက်ထွင်းခံခဲ့ရပြီးသူတို့ဝက်ဘ်ဆိုက်တွေမှာစစ်ဆန့်ကျင်ရေးရေးသားထားတဲ့စာသားတွေဖော်ပြထားပါတယ်။ဟက်ကာတိုက်ခိုက်မှုနဲ့ပတ်သက်လို့ anonymous အမည်မဖော်လိုတဲ့ online တက်ကြွလှုပ်ရှားသူအုပ်စုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်ဒါကတော့အင်္ဂါနေ့နနေ့ခင်းသတင်းအစီအစဉ်အတွက်ဒေါက်ကင်မျိုးတက်နဲ့အတူကျွန်မကတင်ဆက်ခဲ့တာပါVOA မြန်မာပိုင်းရဲ့အစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese မှာလည်းအချိန်နဲ့တပြေးညီတိုက်ရိုက်တင်ဆက်နေပါတယ်ရှင်။မကြာခင်မှာတော့ကဏီနဲ့ရင်းမပင်ဒေတာတွေဘက်မှစစ်ကောင်စီကရဟတ်ရင်3တိုက်ခိုက်ခဲ့တဲ့တရင်ပေးပို့ချက်ကိုလည်းကြားရမှာပါအခုတော့မနေ့ကဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်နယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ တရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။နောက်ဆုံးပိတ်လျှောက်လဲခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်3ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။ဒီအချက်တွေအပါအဝင်ကြားနာမှုအပြည့်စုံနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မြင်းမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဦးတန်းလွင်တို့ခင်ဗျဖေဖော်ဝါရီ28ရက်တနင်္လာနေ့မှာပဲ ICJ တရားရုံးမှာနောက်ဆုံးနေ့အဖြစ်နဲ့ဂမ်ဘီယာဘက်ကရှောက်လဲချက်တွေတဲ့မှာဘယ်လိုထူးခြားတဲ့အချက်တွေပါလာတွေ့ရပါလဲခင်ဗ
ျဟုတ်ကဲ့ပြောရရင်တော့ဘာမှမထူးခြားဘူးလို့တော့ပြောရမှာပေါ့နော်ဘာကြောင့်လဲဆိုတော့ဒါကလည်းဟိုဒီရှောက်လဲချက်ဟိုစရဲကိုကလည်းဂမ်ဘီယာဘက်ကရှိနေတယောက်ရပဲဟိုပြန်ပြောချိပါပါတယ်နောက်တော့အဆုံးတက်ကူတော့ဒီဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ကနေကုန်းကျောက်ရှောက်ရတာပေါ့နော်အဲဒီဂမ်ဘီယာဘက်ကဥပဒေကျိုးဆောင်ရဲ့စစချင်းမှာကိုယ်တိုင်ကသူကပြောလဲဆိုတော့ဒီအခုနောက်ဆုံးကြားနာပွဲတွေမှာမြန်မာဘက်ကလည်းပြီးခဲ့တဲ့တောက်ချာနေရဒီအချက်၄ချက်ပေါ်ပဲမူတည်ပြီးတော့အဲအချက်၄ချက်ဆိုတာကဒီဂမ်ဘီယာနိုင်ငံအနေနဲ့ဒီမြန်မာနိုင်ငံကိုပေါ့နော်ဒီဂျီနိုဆိုက်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့ဆွဲဆိုပိုင်ခွင့်မရှိဘူးလို့နောက်ပြီးတော့အလားတူပဲသူတို့ရဲ့ genocide convention အပိုင်းရှင်းမှာပါတဲ့ကိစ္စကိုဥပမာက လက်မှတ်မထိုးထားဘူးเนาะအဲ့ဒါကြောင့်မလို့ဒါဟို ICJ အနေနဲ့လည်းလက်ခံပြီးတော့ဟိုဈာနာပိုင်ခွင့်မရှိဘူးလို့ပေါ့เนาะနောက်ပြီးတော့ကမ်ဘီယာကိုနိုင်ကိုကလည်းနံပါတ်1ကဒါဆိုနစ်နာတဲ့နိုင်ငံမဟုတ်ဘူးပေါ့เนาะအဲ့တော့အဲ့ဒါမျိုးတွေနောက်တစ်ခုကဟိုဒီ proxy လို့ခေါ်တဲ့ဟိုဈာကူစလဲအနေနဲ့ OIC ရဲ့ဈာကူစလဲအနေနဲ့ဆွဲပေးတယ်ဆိုတဲ့ကိစ္စနောက်ကမ်ဘီယာနဲ့ဗမာကြားထဲမှာတကယ်တမ်းခြေခြေမြင့်မြင့်ငင်းပွားတာမျိုးရှိပဲနဲ့အခုတရားရုံးတက်လာကြတာဟိုတလူမျိုးလုံးလို့မရဘူးဆိုရင်အဆင့်ကျော်တယ်ဆိုတဲ့ကိစ္စမျိုးပဲเนาะဒီ၄ချက်ကိုပဲအဓိကထားပြီးတော့ဗမာဘက်ကလည်းတောက်ကြနေရတာကိုဟိုထပ်လဲလဲပြောသွားတယ်ရှိတာပေါ့เนาะနည်းနည်းလေးအသေးစိတ်လေးတချို့ထပ်ပြောတာလွယ်လို့အဲ့တော့ကမ်ဘီယာကအခုနောက်ဆုံးခြေပွားတဲ့အခါမှာလည်းဗမာဘက်ကပြောတာတွေကဘာမှအသေးစမ်းနေမပါဘူးပေါ့เนาะအဲ့တော့သူတို့အနေနဲ့သူလည်းခတ်တူတူတုတ်တုတ်ပဲပြောကြစီရလေးပြောမယ်ဆိုတော့ကျွန်တော်ပြောတဲ့စကားအတိုင်းပဲအသေးစမ်းမပါဘူးလို့ပဲပြောကြရမှာပေါ့နော်ဒါပေမဲ့လည်းတချို့ချက်လေးတော့ရှိတာပေါ့ဟိုနည်းနည်းထူးခြားတဲ့ချက်လေးတော့
ဒီနေရာမှာပေါ့လေ Genocide Convention မှာပါတဲ့အပတ်ရှိကိုမြန်မာကလက်မှတ်မထိုးထားဘူးဆိုတော့ဒီအချက်ပေါ်မှာရောဂမ်ဘီယာနဲ့မြန်မာကြားမှာဘယ်လိုအပြန်အလှန်ငင်းခုန်တာတွေရှိပါလဲခင်ဗျအ
ဲစိုးစိုးကပြောခဲ့သလိုပဲပေါ့နော်ဗမာကသူကချင်းကျက်ထားတယ်အပိုက်ရှိကိုချင်းချင်းအနေနဲ့လက်မှတ်ဟိုမထိုးဘဲနဲ့ထားတဲ့အခါကျတော့အပိုက်ကိုယ်ကိုလည်းခြုံငုံမိရယ်ဆိုပြီးတော့ပြောတာကိုဒါပေမဲ့လည်းဂမ်ဘီယာလည်းသူငိုညင်းထားတဲ့အတိုင်းပဲဒါအပိုက်ရှိဆိုတာကကုလသမဂ္ဂရဲ့ဟိုနိုင်ငံရေးဆိုင်ရာအဖွဲ့အစည်းတွေကိုပဲဆိုလိုတာ ICJ ကိုတည်တည်ကပ်ကပ်ဟိုပြောတာမဟုတ်အဲ့တော့အပိုက်ကိုယ်ထဲမှာကဒီ Genocide Convention ကိုချိုးဖောက်တဲ့ကိစ္စတွေရှိလို့ရှိရင်အဖွဲ့ဝင်တိုင်းနိုင်ငံအနေနဲ့ICJ ကိုဥတည်ရှောင်ထောင်းနိုင်တယ်ဆိုပြီးတော့တိကျရေးထားတယ်။ဗမာကဒီကိစ္စကိုအပိုက်ကိုလက်ခံထားတဲ့အတွက်ကြောင့်မလို့ ICJ မှာဒါဟိုအလုပ်ရမှာပေါ့နော်။ဟိုဒီအမှုကိုကြားနေရလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲပြန်ညင်းတာပါပဲ။အဲ့တော့ဟိုအဲ့ဒါအပြင်ကိုသူကပြောတာတော့ပြီးခဲ့တဲ့တစ်ခေါက်ပေါ့နော်။ဟိုခေါက်2019ဒီဇင်ဘာဟိုဆက်စပ်ခြင်းတရားစွဲတော့ကလည်းဒေါက်ဆန်းစုကြည်တို့ကဒီ point ကိုပြောဘူးတယ်။ပြောရဲဆိုရင်လည်း ICJ ကအဲ့တုန်းကအလားတူပဲအကြောင်းပြပြီးညင်းပြီးသားပဲဖြစ်တယ်ပေါ့နော်။နောက်ဗမာဘက်ကပြောတဲ့အထက်မှာထူးခြားချက်လေးတစ်ခုလေးပဲပါတာကဘာလဲဆိုတော့ထတ်တူးလာတာကဒါကဟိုစာချုပ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပေါ့နော်ဒီချင်းရွက်တစ်ခုကိုလက်မှတ်ထိုးရဲဆိုတာကဒါတေချာစဉ်းစားပြီးတော့သူ့ရဲ့သဘောထားကိုမြင်စေချင်လို့ဒါချင်းချက်ကိုထားပြီးလက်မှတ်ထိုးတာ။အဲ့တော့လက်မှတ်ထိုးတဲ့နိုင်ငံလေးရဲ့ချင်းချက်သဘောထားကိုလေးစားဖို့လိုမယ်ဆိုတော့ ICJ ကိုပြောတယ်။ဒီဘက်ကတော့အဲ့တော့ဂမ်ဘီယာကဒါအသေးစမ်းပေါ့နော်ဘယ်နဲ့လို့ဒီစာချုပ်ထဲမှာပါတဲ့အတိအကျရေးထားတဲ့အချက်တွေကိုပို့ပြီးစဉ်းစားမလားဒါချင်းချက်ကိုလက်မှတ်ထိုးထားပါတယ်ဆိုရယ်ကိုယ်အတိတ်ပဲနဲ့ကိုယူပြီးတော့ပြန်ထားတဲ့ဟိုနိုင်ငံရဲ့အရေးကိုလေးထားပြီးတော့စဉ်းစားကြည့်ရမလားဆိုတော့နည်းနည်းတော့ဟိုထူးဆန်းနေပါတယ်ဆိုပြီးပြန်ပြောတော့ပေါ့အလားတူပဲသူကဒီအဓိကသူပြောသွားတဲ့ကိစ္စမှာလည်းဟိုတစ်ခုပေါ့နော်ဗာလဲဆိုတော့ဟိုဂမ်ဘီယာကဟို OIC ရဲ့အဖွဲ့ရဲ့ Islamic Organization ပေါ့နော်အဲ့ဒီအဖွဲ့ရဲ့ကိုယ်စလဲအနေနဲ့ဟိုတရားစွဲပြီးဆိုရဲကိစ္စမှာလဲတော့ဒါတက်တက်မဲ့ဗမာပြည်ဟာဂမ်ဘီယာကိုဟိုကလေးတယောက်လို့နှိမ်ပြီးဆက်ဆံတာပေါ့နော်ဒါကဂမ်ဘီယာအချုပ်အခြာအနာပိုင်းနိုင်ငံတကယ်လို့ဒီဟိုမှာဆိုလို့ရှိရင် OIC တို့ဘာလို့သူနဲ့ဟိုဘာလုပ်တဲ့ timing နဲ့ဟိုအခွင့်အရေးတွေအနေနဲ့ recommendation လို့ခေါ်တယ်ဟိုဒါလေးလုပ်ပါလားဆိုပြီးတော့ပြောတယ်ဆိုရင်တော့မှာပဲအဆုံးသတ်မှာဂမ်ဘီယာဟာအချုပ်အခြာအနာပိုင်းဖြစ်တဲ့အတွက်သူသဘောနဲ့သူပဲလုတ်ပိုင်ခွင့်ရှိတယ်လုတ်ပိုင်ဆိုတာဟုတ်တယ်အဲ့တော့သူကဘယ်အဖွဲ့ဦးမှာသူကကိုစားပြုပြီးလုတ်တာမဟုတ်ဘူးသူကိုစားပြုပြီးလုတ်တာကဒါရိုဟင်ဂျာတွေရဲ့ဒါလူအခွင့်အရေးနဲ့ Genocide Convention အပေါ်ချိုးဖောက်နေမှုအပေါ်ကိုသူကသူ့ရဲ့တာဝန်ခံမှုနဲ့ကိုစားပြုပြီးတော့သူကအခုဒီကိစ္စကိုတရားရုံးတင်တာဆိုပြီးသူကပြောတယ်လာလူပဲနောက်တဲ့ထူးဆန်းတဲ့အချက်လေးတို့ကတော့ဒီဂမ်ဘီယာကကိုယ်စားလှယ်အဖွဲ့ဟိုလွန်ခဲ့တဲ့နှစ်တည်းတုန်းကသူဘင်္ဂလားဒေ့ရှ်နေဆက်မှာရှိတဲ့ရိုဟင်ဂျာဒုက္ခတွေစခန်းတွေကိုတွားလဲဘူးတဲ့တွားလဲတဲ့အခါကျတော့အဲ့မှာအဲ့ကိုစလေလာတာကိုဒုက္ခတွေစခန်းတွေမှာဒုက္ခတွေတွေကလမ်းမတွေပေါ်မှာတန်းစီပြီးတော့ဂမ်ဘီယာဆိုပြီးတော့အော်ဟစ်ကြွေးကြော်ပြီးတော့ကြိုးကြော်ကြတယ်တဲ့အဲ့ဒါလည်းဗီဒီယိုနဲ့တကွာရှိပါရဲ့ပေါ့နော်အဲ့တော့ဒါကိုသူကလည်းတသိအပြင်အနေနဲ့ပြတယ်ဒါကဘာလဲဆိုတော့ရိုဟင်ဂျာတွေကိုယ်တိုင်ကလည်းဘသူ့ကိုကိုစားပြုလဲသူတို့ကိုစားပြုနေတာကဘသူ့လဲဂမ်ဘီယာနိုင်ငံဆိုတာတိထားပြီးသားပါဆိုတော့သူကထည့်ပြောတာ哦လေကတော့ဒါပါပဲ
ဆိုတော့အခုဒီတစ်ခေါက် ICJ ကြားနာမှုဟာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားဖြစ်ပွားနေတဲ့အမှုကိုဒုတိယအကြိမ်ကြားနာမှုဖြစ်ပါတယ်။ဒီဒုတိယအကြိမ်ကြားနာမှုတစ်ခုလုံးကိုခြုံပြီးတော့ဦးသန်းလွင်ထွန်းအနေနဲ့ဘယ်လိုများသုံးသပ်လိုပါမလဲခင်ဗျ။အ
ဲ့လိုရေဘူးရအားဖြင့်ပြောမယ်ဆိုရင်တော့စစောကမေကွန်းထဲမှာကစားဂမ်ဘီယာနဲ့မြန်မာနိုင်ငံကြားဖြစ်တယ်ဆိုတဲ့အမှုဆိုပြီးတော့သုံးသွားတာတွေ့ရတယ်။အဲ့တော့ဗမာကပြောကျင်နေတာက Gambia never Majama Bahmu Mishigu, Georgian Aru. Bahu Daga, Gambia Nine Tuga, Tuga Tu, the Kuladamatai, Sien Kanzari, Tamamulu Shine, Fake Finding Mission, Lukore, Chele Lila Isong, Zankom Shia Toke, Tokian Zari, Utua, Kukabio, Nimananga Utua, Suswede, Digasa to Yeo Milkore, Pamaja Roti, Gambia, Georgia Kule Kangotare, the Sien Kanzari Aleta, the Perta, Lutare, Sien Kanzari, Sugo Piotare. Piro, Daga, เตียงเนี่ยเตียวโหชิชิชิเนี่ยยิงคงทาได้เกษาไม่เข้าบ่เนาะยิงปั้วหมู่ที่ไม่ผิดแท้เนี่ยดาโกอหมู่นี่เนี่ยตื่นลาได้ด้วยจังดีอหมู่ไม่เหมี่ยวจ้องสุดเดียวปมาเบิกก็กั้นกั่วทาเราดีกั้นกั่วเฉกโหณเพชรอาจารย์นั้นฉิบานี่ล่ะเออดีที่เข้าจ้านน่ะหมู่นี่อ่ะอดิกะเอสเซนซ่าอะล่ะดีกะอ่ะดีปมาเบิกปมาเบิกนี่เดียวดีเกษาหาหมู่ไม่เหมี่ยวจ้องเนาะกัมพูชาเบิกก็ลุกไปหมู่ไม่ใช่ดูไอซีเจก็เลยจ้านน่ะกูไ ို့ခေါ်တယ်။အဲ့ဒါကိုဂမ်ဘီယာဘက်ကပြန်ချေပါပြီးတော့ဒါကိုနှုတ်တိုက်ပြန်လဲရှောက်ထားနေကြတာ
။ဟုတ်ကဲ့ဆိုတော့ဒီအမှုတစ်ခုလုံးရဲ့ရှေ့အလားလာကရောဘလို့တွေရှေ့လာနိုင်မှာပါလဲ
။ဆိုတော့ဒီကိစ္စကိုဘာပဲပြောဒီခုတော့နှစ်ဖက်စလုံးကြားနာပြီးကြားနာပြီးတဲ့အခါကျရင်တော့ဒါ ICJ တရားရုံးအနေနဲ့တစုံတရားတော့ဆုံးဖြတ်ပြရတော့မှာပေါ့။ဆုံးဖြတ်ပြီးရဲဆိုလို့ရှိရင်အခုဒီနေ့ဂမ်ဘီယာဘက်ကဟိုအတိအကျပြောတဲ့ဟိုတရားရုံးကသူကနောက်ဆုံးရှောက်လွဲချက်တွေပေးပြီးပြီဆိုရင်သူကဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကဒီတိုင်းဒီတိုင်းလုတ်ပေးပါဆိုပြီးသူကပြောရတာဟုတ်ပြောတော့အချက်၃ချက်သူကတောင်းဆိုတယ်တရားရုံးကလုတ်ပေးရမယ်ညီကုန်းချုပ်ချက်ပေါ့နော်အဲ့ဒါကပါလဲဆိုတော့ကျွန်တော်စစချင်းပြတယ်လို့ဗမာဘက်ကတင်ပြလာတဲ့ဒီခဏဦးညင်းဆိုချက်ရှောက်ထားမှုကိုတရားရုံးကပယ်ချပြီးပါတယ်နံပါတ်၁နံပါတ်၂ကသူတို့ဂမ်ဘီယာဘက်ကပြန်လည်တင်ပြတဲ့အကြောင်းချက်တွေကိုလက်ခံပြီးရောနံပါတ်1နံပါတ်3ကကြတော့အဲ့ဒီဂမ်ဘီယာကတင်ပြတဲ့အကြောင်းချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ပြီးတော့ဆောင်ရွက်သွားမယ်ဖို့အဆုံးဖြတ်ပြီးပါဆိုတော့သူပြောတဲ့ဂမ်ဘီယာပြောတဲ့ဒီ3ချက်စလုံးကိုICJ ကလက်ခံလိုက်ပြီဆိုလို့ရှိရင်တော့ဒါအမှုမြောက်သွားပြီပေါ့အမှုမြောက်သွားတဲ့အခါကျတော့မှဒါနောက်လာမယ့်ကိစ္စတွေကဘာတွေလဲဆိုတော့ဗမာပြည်မှာဒီ Ranger တွေပေါ့ဒါမျိုးတုံးတပ်ဖြတ်မှုတွေရှိသလားဒါတကယ်ရောဖြစ်သလားဘာဖြစ်သလဲဆိုတော့အပြန်အလှန်စစ်ဆေးရမှာတွေကတော့အများကြီးလာတာဟိုအချိန်ကတော့နည်းနည်းယူရမှာပဲ
ဒီနှစ်ဖက်ရှောင်းလဲအချက်တွေနဲ့ပတ်သက်ပြီးတော့အမှုမြောက်တယ်မမြောက်ဘူးပေါ့လေဘယ်တော့ဆုံးဖြတ်မလဲဆိုတော့ရဲ့အပိုင်းချားကိုကြီးညာတာမျိုးရှိပါလ
ားဆုံးဖြတ်တဲ့ချားကိုကတော့ဟိုမကြီးညာဘူးကြာအခုဒီနေ့အဆုံးသတ်မှာတော့ ICJ ရဲ့တရားပီပီချုပ်ကပြောထားတာကတော့ဒါအားလုံးဟိုနောက်အားဖြင့်တင်ပြလာရောဆာရဲစရိုင်းနဲ့တင်ပြလာရောတရားရုံးနေနဲ့မှတ်တမ်းနဲ့လဲခံထားတယ်။ဒါတွေကိုသူတို့ deliberate ပေါ့နော် deliberation ဆိုတာကတော့အသေးစားသုံးသပ်ပြီးတော့ဟိုစဉ်းစားသုံးသပ်မယ်။ပြီးရင်ဒီကြားထဲမှာလိုအပ်တဲ့တချို့ကိစ္စလေးလည်းလိုအပ်လို့ရှိရင်မေးမယ်ပေါ့နော်ကိုယ်စားလေးတချို့ကိုတန်းပြီးတော့အဲ့ဒါအဲ့တော့တင်းတော်တဲ့တစ်ချိန်ကြလို့ရှိရင်ဆုံးဖြတ်ချက်ကိုအကြောင်းကြားပါမယ်လို့ပြောတယ်။အဲ့တော့ပုံမှန်အဖြစ်တော့တပတ်လောက်တော့ကြာလိမ့်မယ်ထင်တာပဲဟိုများသောအားဖြင့်တော့ရက်တော်ကြာကြာနေပြီးတချို့ဆိုလို့ရှိရင်လည်းတပတ်လောက်နှစ်ပတ်လောက်ကြာတတ်တယ်ဆိုတော့အတိအကျတော့မသိဘူးလေဒါပေမဲ့အခုဒီတပတ်ဒီနေ့ဟိုဂမ်ဘီယာဘက်ကပြောသွားတဲ့ကိစ္စမှာတော့ဟိုထူးခြားတဲ့ဟိုဆွဆွဲမှုတွေတခုရှိတယ်သူကဟိုတရားဗမာဘက်ကနေပြီးတော့အခုရုံးတော်မှာအမှုစာနာဝင်မရှိဘူးလို့ဘာလို့ညာလို့ပြောပြီးတော့တင်းနေတာကိုသူကဘာလို့ဟိုဆွဆွဲလဲဆိုတော့ဒါဟာအချိန်ကိုတမင်တသက်ကြန့်ကြအောင်လုပ်တယ်ပေါ့နော်ဘာကြောင့်လဲဒီနေရာမှာသူတို့ထောက်ပြတာကဥပမာချင်းကဟိုရေချင်းပိုင်နဲ့တူဘာလို့နိုင်ငံခြားအငင်းပွားတဲ့ကိစ္စတွေပါလိမ့်ဆိုရင်ဒါ ICJ တို့ဘာလို့တင်တာရှိတယ်အဲ့ဒီခါကြလို့ရှိရင်ဒီအဲ့လိုအမှုမျိုးတွေကကြတော့ဟိုရုပ်တရက်လူတွေဟိုနစ်နာသွားတာတို့ချက်ချင်းဟိုလူတွေသေချတာတို့ဒုက္ခရောက်တာတို့ဘာလို့ချက်ချင်းမပေါ်လဲအချိန်ယူပြီးအပြန်အလှန်ငင်းနေလို့ရတယ်ဒါပေမဲ့အခုဆိုရင်ဘင်္ဂလားဒေ့ရှ်ကလူ6သိန်းလောက်ရှိတဲ့ရိုဟင်ဂျာတွေအတွက်ဆိုလို့ရှိရင်ဒီကိစ္စကြီးကဟိုသူတို့အတွက်ဘဝတွေအတွက်စိုးရိမ်စရာတွေဖြစ်တဲ့အန္တရာယ်တွေရှိရဲအဲ့တော့အချိန်ကြာလာတဲ့အမျှအချိန်ဟိုပြဿနာတွေကလည်းပိုဆိုးလာနိုင်တယ်အဲ့တော့ဒီကိစ္စဟာဗမာကလုပ်တယ်လို့ပေါ့နော်အချိန်ဆွဲနေပဲနဲ့ဒီ ICJ အနေနဲ့မြန်မြန်ဆန်ဆန်ဟိုလက်ခံမြန်မြန်ဆန်ဆန်ကြားနာပြီးဆုံးဖြတ်ပြပါစီသွားချက်လွဲရခင်ဗ
ျကျေးဇူးတင်ပါတယ်ဦးတန်းနွန်တို့ခင်ဗ
ျဟုတ်ပြီ
ဒါကတော့ဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးသွားတဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒ ဒီကနေ့ညတင်ဆက်မယ့်အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာလေအိုက်စီဂျီနိုင်ငံတကာတရားရုံးကဒီကြားနာပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့စကိုင်းတိုင်းဒေသကြီးဘက်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကရဟယင်တုံတိုက်ခိုက်တဲ့အခြေအနေကိုပြောပြမှာပါရှင်စကိုင်းတိုင်းရမတ်ပင်နယ်နဲ့ကနီနယ်တို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပ ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
စစ်ကောင်စီကလေချောင်းကနေတိုက်ခတ်ပြီးနေမြင့်ရှင်းလင်းတာပြီးပြုတ်လုပ်နေပါတယ်စစ်ကောင်စီကတတိယအကြီးရွာကိုဖေဖော်ဝါရီလ27ရက်မနက်ပိုင်းမှာစစ်ကောင်စီကလေချောင်းကနေတိုက်ခတ်ပြီးမေရှုရွာပြီးပြုတ်လုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်မနက်ပိုင်းလုံးကဒီအချမ်းစစ်ကောင်စီကရဟန်းရင်လေးစီးန
ကျွန်တော်တို့ကအခုထပ်ပြီးတော့ရရင်နှစ်စီးနဲ့ထပ်ပြီးပြင်နေပြန်ပြီးတော့အခုလာပြီးခုပြင်ရမပင်မျိုးနဲ့တတိယအေးရွာကိုစက်ကောင်စီကရဟယင်းနဲ့တိကျတာကြောင့်ဒေသခံအများပြားဟာရွာနဲ့အနီးဆုံးဖြစ်တဲ့ကနေငယ်တဲ့ကိုထွက်ပြီးတင်းဆောင်နေကြရပါတယ်။ကနေငယ်တဲ့ကချောင်းမအရှိရွာနဲ့လင်းပုံးကြီးရွာဘက်ကိုထွက်ပြီးတင်းဆောင်လာတဲ့ဒေသခံတွေကိုလည်းနေလေပိုင်းမှာစက်ကောင်စီကရဟယင်းနဲ့ ဒီဘင်းနေအောင်မှာအရှိနေတာဗျာတော့တော့ဆောင်တယ်လေးတွေတော့ဆောင်တယ်လေးတွေရဲမှာရှိနေတာဗျာအဲ့လိုလေးတွေချောင်းနေကြတာဗျာဟုတ်ကဲ့ဗျာဒီဆွေးဆောင်နေရလေမုံကြီးရရဲ့အနောက်ဖက်ချောင်းမကြီးရရဲ့အနောက်ဖက်ပေါ့ဗျာဟုတ်ကဲ့ဗျာအဲ့လိုမျိုးဆွေးဆောင်နေလူစုလူဝေးဖြစ်တဲ့နေရာဒီမှာ
တို့ကမောင်းနေပြီးတော့လေရင်နဲ့ပြစ်တာဗျအခုလိုလေချောင်းကပြစ်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးတယ်လို့ဖေဖော်ဝါရီလ26ရက်ကရင်မှတ်ပင်နယ်တွေကချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေချောင်းကပြစ်ခတ်နေနေရှင်းလင်းတာနဲ့ပတ်သက်လို့လည်းသတင်းထုတ်ပြန်တာမရှိသေးပါဘူးချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေချောင်းကနေပြစ်ခတ်ခဲ့လို့ချင်းပုံးရွာမှာတိတ်ဆုံးသ
ကားတွေဆိုင်ကယ်တွေရတော့အဲမနေ့ကဘုံမီရှုပြစ်ထားတယ်ဖေဖော်ဝါရီလအစကတည်းကရှင်းပပင်ကနေစတဲ့မြို့တွေကိုစစ်ကောင်စီကနေနေရှင်းနေတာတွေစက်တိုက်ပြုတ်လုံနေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရကိုတင်းရှောင်နေရပြီလက်ရှိမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးစစ်ရေးတင်းမာနေပါတယ်ခင်ဗျာ
ကိုရဲမော်မရှင်မကြခင်မှာလဲချင်းတီနယ်မှာစစ်ကောင်စီကလမ်းတွေပိတ်ထားတဲ့အတွက်ဆက်အခက်အခဲကြုံနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ ဖိုင်းတို့မီတာတော့ဖြင့်ကျမတို့ဗီဒီယိုညမှာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ famistock.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphonlink.info/web website ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA ညမှာဝိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 847-3748.info ဖြစ်ပါတယ်။ ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermese channel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။ စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေ့နဲ့ VOA မြန်မာပိုင်းစီစဉ်လို့မြို့တော်ဝါရှင်တန်ကနေတိုက်ရိုက်တင်ဆက်နေပါရယ်မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီရှင်ကျမတို့ဒီညနေခင်းအစီအစဉ်ကိုလိုင်းတိုမီတာ32 kHz 933 9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်တင်ဆက်နေပါရယ်အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုံးရင်းတဲ့အခါမှာတော့
တကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုစီးပွားရေးလုပ်ငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအစ်စ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ
်ဒါကတော့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာအင်တာနက်ထက်တောက်မှုတွေကြောင့်စီးပွားရေးအရာဆုံးရှုံးမှုတွေဘလောက်ရှိသလဲဆိုတော့ဒီစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့တရင်ပေးဖို့ချက်တပုတ်ကိုကျမတို့အရင်ဆုံးပြောပြမှာပါရှင်။မကွေးတိုင်းလောင်းရှည်မြို့နယ်ချင်းပြည်နယ်ကံပလက်မြို့နယ်ဒီကံပလက်မြို့နယ်ကကျင်တွေးမြို့ကိုဆက်တွယ်ထားတဲ့ကားလမ်းကိုအသုံးမပြုဖို့ဒေသခံချင်းကာကွယ်ရေးအဖွဲ့ကံပလက် CDF အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ပြည်သူတွေလုံခြုံရေးအတွက်ပိတ်ပင်ထားလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီလမ်းပိတ်ဆို့တဲ့အတွက်ကြောင့်လက်ရှိထန်တလန်မြို့အတွင်းဆန်ရိတ်ခါအခက်အခဲရှိနေတယ်လို့လည်းဒေတာကန်တွေက VOE ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်လက်ရှိစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်နေမှုကြောင့်မကွေးတိုင်းလောင်းရှည်မြို့နယ်ချင်းပြည်နယ်ကံပက်လက်မြို့နယ်ကျင်တွေးလမ်းမကိုအသုံးပြုခြင်းမပြုကြဘူးနဲ့ပြန်လည်သွားလာနိုင်တဲ့အချိန်ရောက်ရင်အတိပေးသွားမှာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ကမေတ္တာရက်ခံကြောင်းထုတ်ပြန်ထားတာပါတိုက်ပွဲဖြစ်ပွားနေတဲ့ဒေသမှုပြည်သူတွေလုံခြုံရေးအတွက်ထုတ်ပြန်ရတာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်ထုတ်ပြန်ရတဲ့အတိကအကြောင်းရင်းကအဲ့ဒီတို့ဒေသကာကွယ်ဖက်ကနေလည်းပဲတို့လည်းမိုင်းနေပါတယ်လည်းထောင်ရတယ်လေအစ်စ်ကောင်စီဖက်ကနေလည်းမိုင်းနေထောင်ရတယ်ပြီးတော့ပြည်သူတွေအသွာလာလို့မယ်ဆိုရင်တို့အစ်စ်ကောင်စီကလိုက်ဖမ်းမယ်ဆိုတော့လေအဲ့လိုမျိုးအခုပြည်သူတွေလုံခြုံဖို့အရေးနဲ့ဆိုတော့အဲ့လိုမျိုးမှမလို့ကပြဲ့နဲ့ဒီလိုမျိုးတိုက်ပွဲအခြေအနေမှာတို့သွာလာလို့ရှိရင်မတော်တဆအဲ့လိုမျိုးပြည်သူတွေမိမှမှာဆိုလို့လေတို့တို့လုံးဝအသုံးမပြုဖို့နောက်ပြီးအသွာလာဒီမှာလေကျွန်တော်တို့ခြုံခိုပြီးမှတိုက်ရတယ်ဆိုတော့ပျောက်ကြားနဲ့တိုက်ရတယ်ဆိုတော့သတင်းပေါက်ကြားမှုတွေလည်းဖြစ်နိုင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ပြန်ထားတာဟုတ်
မင်းတို့ကလည်းမကွေးတိုင်းစောမြို့နယ်ဆွဲလက်ကြီးရွာနဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်မစွာတီကြီးရွာကြားမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF တို့ကြားတနေကုန်တိုက်ပွဲဖြစ်ပွားနေတယ်လို့ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ
်ဒီနေ့တိုက်ပွဲကမင်းရှိနိုင်ရခွဲကနဲ့ပါပြမအခုဒီညနေ၄နာရီပြည့်ပေါ်တော့တနေကုန်နီးပါးပဲတိုက်ပွဲကအဆက်မပြတ်တဲ့တိုက်ပွဲဖြစ်စောမြို့နယ်ဆွဲလက်ကြီးရွာနဲ့ကံပက်မြို့နယ်မစွာတီရွာအကြားမှာတော့တကယ်ကိုနိဗ္ဗာန်ဖြစ်တယ်မှာစစ်ခွေးတွေဖက်ကအနည်းဆုံး10ယောက်လောက်တည်တယ်။တန်ရာရတဲ့သူလည်းအများကြီးရှိမယ်။တို့တည်သွားတဲ့အလောင်းတွေကိုအဲ့ဒီလမ်းပေးလာမှာတဲရင်တရင်မှာပြန်စုပြီးကမှအဲ့ဒီတဲရင်ပါပါမြှို့ပလိုက်ကြတယ်။စစ်တပ်ဖက်ကအထိခိုက်မရှိဘူးဟုတ
်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့ချင်းကာကွယ်ရေးဘက်ကပြောပေမဲ့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းကံပက်လက်မြို့နယ်မောချောင်းကျေးရွာဘက်မှလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိကံပက်လက်မြို့နယ်မှာတိုက်ပွဲဖြစ်ပွားနေသလိုနှစ်ဖက်တပ်ဖွဲ့တွေလမ်းကြောင်းပိတ်ပင်နေမှုကြောင့်ဒေသခံတွေဆန်ရိတ်ခါအခက်အခဲတွေရှိတယ်လို့ဒေသခံတဦးကလည်းပြောပါတယ
်။ကံပက်မှာဆိုတော့သူတို့လမ်းတွေဟိုပိတ်လုပ်လာတဲ့ခါကျတော့စံဒီဆိုလည်းသူတို့ကအကုန်လုံးယူသွားတယ်။ရတဲ့စံဒီကိုတတိပေးတယ်လို့လို့နဲ့ပထမလုပ်တယ်၊ဒုတိယပြန်လုပ်တယ်၊တတိယဆိုရင်လူနဲ့စံအကုန်လုံးဖမ်းစံဒီအကုန်လုံးယူသွားတယ်ဆိုတော့အဲ့လိုလေစံရောင်းတဲ့ကင်ကြီးအကုန်လုံးစံဒီကိုစခန်းမှာယူတယ်။သူတို့စခန်းထဲမှာအကုန်လုံးပို့ထားတယ်ဆိုတော့သူတို့ကစံကိုသူကတတိလို့ထားရင်လည်းမတင်ကြတော့ဘူးလေ။လူတနည်းဦးရှိတယ်လေ။အဲ့ဒါဆိုတပိုင်းတော့ပဲစာအိတ်တပိုင်းပဲတင်ရမယ်အဲ့လိုမျိုးအမျိုးမျိုးလုံးဝလမ်းလိုက်ပိတ်တဲ့ခါကျတော့ဟိုးအရင်ကလူသွားလမ်းကလေးကြီးပြန်လိုက်ပြီးတော့ဆော့ဖက်ကနေကဲဘာဖြစ်စဆန်ကလေးသွားလို့မရတဲ့တူလူနဲ့ကထမ်းမယ်ဆိုမှတင်းစားတင်းစားအဲ့လိုတော်တော်လေးဒုက္ခရောက်တယ်အဲ့ဒါ
လက်ရှိမှာမြို့နယ်အတွင်းစားနပ်ရိက္ခာစံတွေကို
สิ่งสิ่งที่เป็นการเนี่ยเต็มสิ่งอยู่สองนี่ได้รู้ตัวสูบอะไรกันเป็นเรื่องยุ่งเหยิงมาคุยแต่สมยุ่งเหยิงกันเสียงหลังเสียงจริงเรื่องงานนี่สานายขานเนี่ยลูดงงปีสิ่งเดียวอเมริกาเฮดยุ่งเหยียบอะไรที่เนี่ยส่วนเดียวเป้โฮเฟตโจลุงก้าจริงที่เนี่ยโจลุงก้าสานายขาตัวมาเจ้ารู้มาบ้างสูหลังจากเอลูกูเป็กกูมาจริงที่เนี่ยสานายขาโชว์เว้ยที่เรา
กำเปลี่ยนสานายขาเลยโชว์เว้ยแต่แกโชว์ไม่ได้ชิมเลยปีก่อนที่ผมไปเซียนี่กันเลยกำเปลี่ยนมีเนี่ยสมอยู่จ้าแล้วมาดีแล้วเวรีเนี่ยแล้วยารีกูต้องพิจารณาจริงมาพิจารณาบุมาพิมพ์ในตัวลาบุลูอันยังแต่สัญญาเช่นกันกูยิ่งพูดดีกูเสียด้วยจังจ้าจ้าบุซีดีเอฟกำเปลี่ยนพูดก็ทุกอย่างทาวาเลยกำเปลี่ยนมีมาเช่นกันกูยิ่งพูดซีดีเอฟเนี่ยสิ่งสิ่งที่ดูจ้าในท้องนั้นเสียดมีลาเลยก็สามี
ကိုညဝေးရောက်ပါရှင် မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာ1000ချီဆုံးရှုံးရပြီးကမ္ဘာပေါ်မှာအဆိုးရွားဆုံးဖြစ်ကြောင်းတော့ပ်10VPN ဝက်ဘ်ဆိုက်ကဖော်ပြပါရယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်ပေါ်မှာဘယ်လောက်အတိုင်းအတာထိမူတည်နေပါသလဲအနာဂတ်အလားအလာကရောဘယ်လိုရှိလာနိုင်ပါသလဲဆိုတာမန္တလေးနီးပညာကုမ္ပဏီရဲ့မန်နေဂျင်းဒါရိုက်တာဦးစောနိုင်ကိ
အမှားတော့တခုကတော့ကျွန်တော်2001နှစ်ဖြစ်တဲ့အခုဒီရပို့ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာရှိပွားရေးကဏ္ဍမှာဆိုရှယ်မှုတွေရှိတယ်ဒေါ်လာ1000နဲ့ချီဆိုရှယ်မှုတွေလို့ပြောတော့ကျွန်တော်လည်းပထမတော့အံအောမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောင်းပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2014ခုနှစ်လောက်မှာကျွန်တော်တို့အ ပြည်သူတွေကြတဲ့တရင်အချက်လက်တွေကပြောတာပါသို့တော့အဲ့တဲ့ပို့ဖို့ပဲရှိပါတယ်အဲ့တဲ့ကျော်နယ်ဖို့မရှိပါဘူးအဲ့တော့ပြောရရင်ခုနမသိရင်မေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ ငွေကြေးဘဏ်လုပ်ငန်းပေါ့နော်ဒီဂျစ်တယ်ဘန်ကင်းတို့ဒီဂျစ်တယ်မန်နီတို့ဒါတွေထွက်လာပါတယ်ဟိုနောက်ဖင်တက်ပေါ့ဖင်တက်ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် ကျွန်တော်တို့မြန်မာနိုင်ငံမှာဘန်တွေအတုံးပြည့်တဲ့လူဦးရေအရေအတွက်တက်လာပါတယ်။ရာဂိုင်းတို့နေ20 24 25ဆရှိတဲ့တက်လာပါတယ်။နောက်တစ်ခုကဒီဂျစ်တယ်ဒီပလက်ဖောင်းတွေမှာအရင်တော့ဆိုကျွန်တော်တို့ဝက်ဘ်ဆိုက်တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီကနေမှအခုဒီ2026ခုနှစ်စပြီးတော့မိုဘိုင်းအက်ပ်အများကြီးပေါ်ပေါက်လာတဲ့ဒီဂျစ်တယ်အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခ
ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးအတော်လေးနဲ့နှိမ့်ကွေးသွားပါတယ်အားလုံးကလည်းစိုးရိမ်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2020အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီ
Newsong, don't you see why you long and do ye? A piano, yo, who did it that are up, chicken, bade, ooze or nigh, who mama, tin, bjojin, am ya shiba, lati, a piano bomb. ဒီကုတ်အကေရှားတဲ့အပြောင်းလဲတွေညာကြီးဖြစ်ခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ရောစီးပွားရေးလုပ်ငန်းတွေတော်တော်များများနေကွေးတဲ့သူနောက်ပြီးရောရပ်ဆိုင်တဲ့သူနောက်တစ်ခါအသက်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်။တိုးတော်လည်းဒီအချိန်မှာအနျူးနော်မယ်ပေါ့နော်။ဟိုအပြောင်းလဲ
ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကအတကယ်တမ်းအဲ့ဒီဟာအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကြာကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာနဲ့ဒီနေ့ဆိုဘန်လုံငန်းတွေဖျော်ဖျက်ဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုဝက်နေကွေးတွေလေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်တစ်ခါနိုင်ငံရေးမှာလည
ที่เชนี้อยู่ตัวผมไม่ใช่อะไรมันตื้อไปตัวต่ออนาคตก็เป็นมาเลยอนาคตก็บาเลยจนเราเปลี่ยนชีวิตเฉยจนเราในงานมาลูกเงินอ่ะเปียงเล่อพันธุ์ในงานเชื่อลูกเงินอันนี้อีตัวอย่างอะไรกูปีเกเรนั่นเท่าแต่เสียการนี้นั่นเท่าแต่เสียเนี่ยด้วยมาบ่อันนี้จะปูทับอยู่ไอ้นั่นเท่าเนี่ยสง่าการนี้นั่นเท่าเนี่ยนั่นเสียด้วยมาที่ creative class ลูกคนเรียนอ่ะเปียงเล่อพันธุ์ในงานส่วนชีโตตูเรนี่อันนี้ทั่วลาเราตัวอย่างอะไรไอ้เราจะนรุ่นในงานมาอ่ะเปียงเล่อพันธุ์ในงานส่วนชีเรลุงเอรีนั่น IT ปัญญาเชนรี IT ลุงเอรีอันนี้อันนี้จนเราเชื่อการก้าวในชีวิตเราแบบนี้ไอ้เราเอเยจีนั่งเงยเชื่อในเอเยจีว่าเรื่องลุจิวิบ่เนาะไอ้เรานั่งเงยนั่งเงยเชื่อในกูพันธุ์นี้จะเรื่องลุจิวิไอ้เราไอ้ลุจิวิอะบรรลุดีนั่งเงยอยู่เปลี่ยนพอสองยามเลยสุดเลยปอมูดีวิวจนเราน็อกแค่เปลี่ยนเลยดิโอไปรอลุขึ้นยามาเลยมันน็อกตั้งเนี่ยละน็อกชั่วละน็อกงานเนี่ยละสุดเราดีนั่งเงยเปลี่ยนเลยตัวพ่อสาวนายเนี่ยเฉยมาจนเราได้ดีอยู่เปลี่ยนวิโรตีสาวนายบุเปลี่ยนสาวบุเฉยใช่ป่ะเนี่ยเออดันเปลี่ยนสาวเลยจนเราซีรูอันเนี่ยเปลี่ยนสาวบุมากกว่าจนเราลีฟล็อกตัวแก่ไปตัวไปนักท่องเสียการนี่นักท่องสังหารนักท่องสังหารนี่นักท่องนักเสียด้วยมาจนเราว่าอินเทอร์เน็ตยูซ่าต้องพิจารณาสุดๆบ้างยามันเองมาชกตีอันนี้นักเส้นนั้นลีดันจอดที่ตัวแก่ไปตัวไปแล้วกบาลเนี่ยมีเชื่อมบางด้านในเนี่ยจำนวนดิจิทัลแพลตฟอร์มเนี่ยพิเศษไปตัวนี้แล้วจำนวนดิเชนี่รู้จำนวนลิกในเงี้ยกู้เชื่อมลิกแค่ตีลิพี่นี่เนี่ยในเงี้ยอาจจะตีกันเนี่ยแต่สานในนั้นเนี่ยศูนย์สติอันนี้สามารถมองจำนวนว่าจำนวนลิฟท์ล็อกนับแค่เส้นกูทับปีละคงในเนี่ยเชนี่จำนวนมีมาเลย
နောက်တင်ထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်။အင်္ဂါနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မဆုမျက်မွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ Olympic အားကစားပွဲတော်အစပြုခဲ့ရာ Greek နိုင်ငံကရှေးဟောင်းသမိုင်းဝင် Olympia မြို့ကိုလူငယ်တဲ့နှစ်ပေါင်း2000ကျော်ကရှိခဲ့တဲ့အတိုင်း Microsoft ရဲ့ AI နည်းပညာနဲ့ပြန်လည်ပုံဖော်ထားတဲ့အကြောင်းကိုရှင်းပြထားပါတယ်။အပြက်စီးတွေသာကြံတော့တဲ့ Olympia မြို့ကရှေးဟောင်းသမိုင်းဝင်အဆောက်အုံတွေကို smartphone ပေါ်မှာအရင်ကရှိခဲ့တဲ့ပုံစံအတိုင်းမြင်ကြည့်နိုင်အောင်ဘယ်လိုလုပ်ထားသလဲဆိုတာ AP သတင်းကိုအခြေခံပြီးတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာကျမတို့ကိုပြောပြမှာပါရှင်။မတူညီတဲ့ရင်ကျေးမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟဆာတာကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲမြေထိုင်နိုင်တဲ့ဆိုတာအကောင်းဆုံးပြသနေတဲ့အသက်တွေတစ်ခုက Greek နိုင်ငံကရှေးဟောင်း Olympia မြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်က
Olympic Warrior Satin Bobo Kede, Sehang Tamaiwin, Olympia Mule Chepare. Nia Dita, Jinjin Pune, Amyenri Madujabi me. Nangadwanga Greek to Muri, Lin Hitching, Olympia Mumma Songjabiro, Olympic Agasa Puero, Chimpa Gejaraba. Erilu, the Maya Yo, Jinjin Mumwe Niyava, Jipare, Olympia Muga Sauriha. Nibang Tangsi Ajamaro. အပြည့်အစည်းအကျဉ်းအကျံတွေသာကြန့်ရှိပါတော့တယ်။ဒါကြောင့်ဂရိနိုင်ငံရဲ့ရင်ကျေးမှုနဲ့အားကစားဝင်ကြီးဌာနကမိုက်ခရိုဆော့ဖ်နည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေဟောင်းအိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။တမိုင်းဝင်အိုလံပီယာရှေဟောင်းမြို့စီဒါလေကြားတဲ့ဧည့်သည်တွေအနေနဲ့ဒီမြို့သက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း1600က hiện chế ngã sĩ kê đề trái smartphone nè bó gà nè tông bè mẹ mẹ chí nàng giá mạp chế bà rè. Olympia mẹ gò lưu gù rè mẹ lạ nàng giá đùrè nè lè, online bó gà nè, augmented reality nè bè nhá tông bì lì lạ nàng áng phàn dì bì thà bà rè. Common grounds lù nàm mẹ bì thà rè phàn dì mù gà, Greek nàng giá yè xin chế mù ẩm mùi nè trì gù, augmented reality nè bè nhá tông, mobile app thè gà nè tà xin, anh nì gà lì lạ nàng giá mẹ lù Greek nàng giá nguyên chí chô gà bì.
We partnered with the Microsoft using very advanced augmented reality tools to give the opportunity.
ဒီလိုလာကြီးတဲ့ ဧည့်သည်တွေနဲ့လက်ရှိမြင်နေရတဲ့ရှေးအောင်လက်ရာတွေကိုအခြေခံပြီးသူတို့လက်ကရဲ့ smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။စိတ်ကိုရှိပြည့်တဲ့ augmented reality နည်းပညာသုံးပြီးရှေးအောင်သမိုင်းဝင်အဆောက်အဦ28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ
်အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာကြောင့်ဟိုးအရည် Olympia မြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်ပြေးခုံပြေးပြိုင်ပွဲလန်ဒန်ပြေးပြိုင်ပွဲစတဲ့ Olympic ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှိဟောင်းအံပွဲခုနှစ်ခုရဲ့မှတစ်ခုပါတဲ့ဇူးစ်နတ်ဖရားရဲ့ဖရားကြောင့်အခုခေတ်အိုလံပစ်ပွဲတော်တွေအတွက်အိုလံပစ်မီးတောင်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ဟေရာနတ်ဖရားမရဲ့ဖရားကြောင့် Greek ဘဘူးအမှုပညာပိသုကပညာရှင်ကြီး Phidias ရဲ့အလုပ်ယုံအိုလံပစ်အားကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦအိုလံပစ်ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့အိုလံပစ်မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကို smartphone ပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ် Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကြွ Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်း Olympia မြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လဲဖန်တီးထားတာဖြစ်တယ်လို့Greek နိုင်ငံဆိုင်ရာ Microsoft Company Trade Manager ကရှင်းပြပါတယ
် We have taken photos from drones and their cameras and we have used the Microsoft AI technology to get
waiting drone နဲ့ camera တွေတုံးပြီးကျွန်တော်တို့ဓာတ်ပုံတွေရယူပါတယ်တိတ်နဲ့ခြေတဲ့ဓာတ်ပုံတွေကို Microsoft ရဲ့ AI ဉာဏ်ရည်တုနည်းပညာတုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်ကဒီစာအုပ်ဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းစပ်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ်
။အေသမျိုးတော်မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာ Olympia မြို့ဟောင်းကို Digital နည်းနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့Microsoft Company ကတနည်းခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ Intel မျိုးတော်က Olympic ပြလိုက်မှဆိုရင်လည်း Microsoft Company ဖန်တီးထားတဲ့ HoloLens ကောင်းဆောင်မျက်မှန်တက်ပြီးတော့ Olympia မျိုးတော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့ PC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖျားရဲ့ဖျားဆောင်ကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့အေယာမဇူးစ်နတ်ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သူ့ရဲ့ဥကောင်းမှာစောင့်ထားတဲ့တန်လွင်ခက်ပုံစံမျိုးတန်လွင်ခက်တရဖူကိုအဲ့ဒီအချိန်တုန်းကအိုလံပစ်အခရာပွဲတွေမှာအနိုင်ရသူတွေကိုစုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာရီရှိခဲ့တဲ့ ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဤပညာနဲ့ပြန်လည်အသက်တွင်းပေးထားတဲ့အတွက်လူတိုင်းလူလဲကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း2000ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စူးစီးခဲ့ကြသလဲအိုလံပစ်အားကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့တယ်လဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာဒီဂျစ်တယ်နည်းပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်
။ No me sobre que a la pedia tu cosmo que a li anthropos solo to go.
ကဘာမှရှိတယ်ကျွန်တော်တို့လူကလေးတွေမှာကကဘာလုံးကအိုလံပီယာရှေးဟောင်းမြို့ကိုလာမလည်နိုင်ကြတဲ့သူတွေအနေနဲ့တမိုင်းဝင်အဆောက်အဦတွေကိုဒီနည်းနဲ့လေ့လာနိုင်ကြမယ်လို့ထင်ပါတယ်။သူတို့အနေနဲ့တိတ်ကိုထူးခြားတဲ့အတွေ့အကြုံတွေရနိုင်ကြလိမ့်မယ်လို့ထင်ပါတယ်
။ဟိုးရှေးနှစ်ပေါင်းများစွာတည်းကရှိခဲ့တဲ့တမိုင်းနဲ့ရင်ကျေးမှုအမွေအနှစ်လေ့လာစရာတွေကို digital နည်းနဲ့ထိန်းသိမ်းထားတဲ့အတွက်သမိုင်းအထောက်အထားတွေပျောက်ပြက်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်သစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ Greek နိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့ Microsoft Company ကဖန်တီးထားတဲ့ In Culture ဆိုတဲ့ website စာမျက်နှာပေါ်မှာသွားရောက်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်မော်ပါ။မဆူမြတ်မော်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။တခါလူမှုမိတ်ဆွေ24နာရီရုပ်သံအစီအစဉ်တင်ဆက်နေတာကိုလည်းအသိပေးကြပါရစေ။နေ့စဉ်24နာရီရုပ်မြင့်တန်ကြားထုံးလွှင့်မှုကို VOA American အတန်နဲ့လွတ်လပ်တဲ့အာရှအတန် RFC တို့ပူးပေါင်းတင်ဆက်နေပါရစေ။မြန်မာအရှိတောင်အာရှနဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းမှန်တွေကိုပြောပြပေးနေတာဖြစ်ပါတယ်ရှင်။အခုတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။American သမ္မတဟောင်းဒေါ်နယ်ထရန့်က Truth Social ဆိုတဲ့လူမှုကွန်ရက်စာမျက်နှာတစ်ခုအများအသုံးပြုဖို့မိတ်ဆက်လိုက်တဲ့အကြောင်းလန်ဒန်မြို့တော်ကနာမည်ကျော် Reggae ဂီတအဆိုတော်ကြီး Bob Marley ဘဝအမှတ်တရပြခန်းစတာတွေကိုတက်တက်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ American သမ္မတ Donald Trump က Truth Social ဆိုတဲ့လူမှုကွန်ရက်စာမျက်နှာတစ်ခု February 20ရက်နေ့ကလည်းစပြီးတော့မိတ်ဆက်လိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကမနစ်ကလူမှုကွန်ရက်စာမျက်နှာတော်တော်များများမှာပြည်ပင်ခံခဲ့ရလို့အခုတော့ကိုယ်ပိုင်စာမျက်နှာနဲ့လူမှုကွန်ရက်ပေါ်ပြန်ပြီးရောက်လာနိုင်တဲ့အခြေအနေဖြစ်သွားပါတယ်။သူ့ရဲ့ဒီ Truth Social လူမှုကွန်ရက်စာမျက်နှာကို Apple Application Store မှာဒေါင်းလုဒ်ရယူနိုင်ပါတယ်။ February 20ရက်နေ့တနင်္ဂနွေနေ့ည7:00နာရီအချိန်မှာစဖြန့်ချိတာဖြစ်လို့ကြိုတင်မှယူထားတဲ့သူတွေတော့ည7:00နာရီထိုးရတယ်သူရဲ့ဖုန်းပေါ်ကိုအလိုလိုရောက်လာတာဖြစ်ပါတယ်။တချို့ကတော့အဲ့ဒီစာမျက်နှာအကောင့်ရအောင်လို့မှတ်ပုံတင်လို့မရဘဲနဲ့ရယူသုံးဆွဲသူများလို့နဲ့အတွက်ကြောင့်မလို့တင်းကိုစောင့်ဆိုင်းစီးပွားနဲ့ထည့်ထားပါသည်ဆိုတဲ့အကြောင်းပြန်ကြားချက်ကိုပဲရတယ်လို့ပြောပါတယ်။ဒီလိုမျိုးအများကိုမဖြန့်ချိခင်မှာတော့ဖိတ်ထားသူများတည်ဆက်အစီအစဉ်နဲ့အစမ်းသုံးွေပြုထားတာတွေရှိခဲ့တယ်လို့ writer သတင်းမှာရင်ကဖော်ပြထားတာရှိပါတယ်။သမားထရမ့်မှာ Twitter, Facebook, Google နဲ့ YouTube စာမျက်နှာတို့မှာအသုံးပြုခွင့်ပိတ်ခံထားရတာဖြစ်ပါတယ်ရှင်။ American ပြည်အောင်စုမှာ reality ရုပ်သံအစီအစဉ်နဲ့နာမည်ကျော်တဲ့ Kardashian ညီမတွေအခုတော့ Hulu Internet ရုပ်သံလိုင်းမှာ reality ရုပ်သံအစီအစဉ်တင်ရုပ်သံဖန်သားပေါ်ကိုပြန်ပြီးရောက်လာတော့မှာဖြစ်ပါတယ်။EA Exclamation ဖြော်ပြရေးရုပ်သံလိုက်မှာရာသီ20သာသူတို့အစီအစဉ်ပြသပြီးတဲ့နောက်သူတို့မိသားစု Keeping Up With The Kardashians ရုပ်သံစီးရီးနဲ့အထူးကြော်ကြားသွားခဲ့တာကြောင့်အခုအစီအစဉ်ဖြစ်ပြသမှာကိုလည်းသူရဲ့ပေးရက်တွေဝမ်းပန်းတသာရှိနေကြပါတယ်။အခုအစီအစဉ်ကိုတော့ All Your Walls Will Be Shattered လို့နာမည်ပေးထားပြီးတော့နာမည်သိကြည့်တဲ့သူတို့ရဲ့မိသားစုဟာတောင်ပန်လူတွေလိုပဲနောက်ွယ်ကမိသားစုပေါ်ကဘလို့ရှိနေလဲဆိုတာကိုရိုက်ပြထားတယ်လို့သိရပါတယ်။ဧပြီလ14ရက်နေ့မှာအဲ့ဒီအစီအစဉ်စတင်မှာဖြစ်ပြီးတော့သတင်းပတ်စင်ကြာတာပင်နေ့တိုင်းမှာအစီအစဉ်တစ်ခုပြသမှာဖြစ်ပါတယ်။ကွယ်လွန်တော်ရကြပြီဖြစ်တဲ့နာမည်ကျော် Reggae အဆိုတော်ကြီး Bob Marley ရဲ့ဘဝဇာတ်ကြောင်ပြကန်းတစ်ခုကိုလန်ဒန်မြို့တော်မှာဖွင့်လှစ်ထားပါတယ်။ One Love Experience လို့နာမည်ပေးထားပြီးတော့လန်ဒန်မြို့တော်ကဆက်ချီအမှုပညာပြခန်းမှာသတင်းစေပယ်ပြသထားမှာဖြစ်ပါတယ်။အဲ့ပြခန်းမှာဘော့မာလင်နဲ့ပတ်သက်တဲ့အမှတ်တရပစ္စည်းတွေ၊ဓာတ်ပုံတွေ၊နောက်ပြည့်ရဲ့ကိုယ်ပိုင်ပစ္စည်းတွေကိုတွေ့ရမှာပါ။အဲ့ရဲ့လေရေးနဲ့သတင်းစာသား Center Light Down လို့ဆိုတဲ့သတင်းရဲ့သတင်းစာသားဖြစ်ပါတယ်။အဲ့လေရေးမှုနဲ့သတင်းစာသားကအစ1990ပြည်လွန်နှစ်တွေမှာဘော့မာလီစီးခဲ့တဲ့ဖက်နယ်တွေအဆုံးပါဝင်ပါတယ်။1945ခုနှစ်ကဂျမေကာကျွန်း9 miles ဆိုတဲ့မြို့လေးမှာမွေးဖွားခဲ့တဲ့ပေါ်မာလီဟာ No Woman No Cry တခြင်းနောက်ပြီးတော့ One Love ဆိုတဲ့တခြင်းတို့နဲ့ကမ္ဘာကျော်လူကြိုက်များခဲ့တာပါသူကအသက်36နှစ်အရွယ်မှာအရေးပြားကင်ဆာတစ်မျိုးနဲ့ကွယ်လွန်ခဲ့ပါတယ်အဲ့ပြားလမ်းကိုဖြစ်မြအောင်လို့သူ့ရဲ့သမီးဖြစ်သူစရီလာကဝိုင်းဝန်းလှုပ်ဆောင်ခဲ့ပြီးတော့ပေါ်မာလီဝါသနာပါတဲ့အားကစားနဲ့ပတ်သက်ပြီးတော့တေချာအခန့်တခန့်ထည့်ပြီးတော့ပြထားပါတယ
် Really beautiful pictures of daddy playing football
ဒီဘောရောကန်နေတဲ့ပုံတွေကသိကိုလှပါရင်လို့တမီးဖြစ်သူပြောသွားတာပါ။ဘောမာလေး One Love Experience ပြခန်းကို February 2ရက်နေ့မှာစတင်ပြသခဲ့ပြီးတော့ April 18ရက်နေ့ထိပြသထားမှာဖြစ်ပါတယ်။လန်ဒန်မြို့တော်ကပြခန်းပိတ်ပြီးသွားရင်တော့တခြားမြို့တွေမှာလည်းလိုက်ပြီးတော့ပြအောင်မှာဖြစ်ပါတယ်ရှင
်။Japan party like Kardashian. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေးတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲအေးတနာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံတင်းဦးနေနေ့အစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါရစေ။အခုတော့အင်္ဂါနေ့နဲ့ခင်သတင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တို့ရဲ့ဘယ်လာရုစ်နယ်စပ်မှာတနင်္လာနေ့ကကနဦးဆွေးနွေးပွဲအတွင်းအပြစ်ခတ်တွေချက်ချင်းရပ်ပြီးရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်ယူကရိန်းဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဒုတိယကြိမ်ထပ်ပြီးပြုလုပ်မှာဖြစ်ကြောင်းနိုင်ငံအစိုးရတွေကပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာ9ရက်ရှိလာပြီဖြစ်ပေမဲ့ယူကရိန်းမျိုးကြီးတစ်မျိုးကိုမှရုရှားကမသိမ်းနိုင်သေးပါဘူးယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆောက်ခွာဖို့နဲ့ရန်လိုကျူးကျော်တဲ့ရုရှားကိုအထူးကြံအောင်လုပ်ဖို့အတွက်ဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်မှုမလုပ်ခင်မှာတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်193နိုင်ငံဟာယူကရိန်းအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့အစည်းအဝေးကနေရုရှားကဗီဒိုအာဏာသုံးပြီးပယ်ချခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းနဲ့အလားတူတဲ့မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်ဖို့အတွက်တရားဝင်ပန်ကြားချက်ကိုတနင်္လာနေ့မှာယူကရိန်းသမဂ္ဂဗိုလိုဒီမီယာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပြီး EU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်ချက်ချင်းလက်ခံဖို့လည်းပန်ကြားလိုက်ပါတယ်။ NLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ဝန်စစ်ကောင်စီကအောက်ကရီလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့အမှု9မှုဆွဲဆိုထားရမှာတနင်္လာနေ့မှာတော့တမှုကို3နှစ်နဲ့စုစုပေါင်း1021နှစ်ချမှတ်လိုက်ပါတယ်အခုလိုပြစ်မှုစင်ရင်သာခံခဲ့ရပေမဲ့တက်တဲ့အခိုင်အလုံးတင်ပြနိုင်တာမရှိဘူးလို့တရားရုံးနဲ့နှိဆက်သူတို့က VOA ကိုပြောပါတယ
်ဒေါက်ခင်မြတ်တပါရှင်တင်ပြချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့ KVA VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မအတန်ဖန်းအင်ဂျင်နီယာကတော့ထိုနီဘူလော့ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဒယ်ရစ်စမစ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသွားရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.